မြန်မာနိုင်ငံဘက်မှဒူးစရိုက်လုပ်ငန်းတွေကြောင့်လူသိများတဲ့မြဝတီခရိုင်ရွှေကုတ်ကိုထိုင်းမြန်မာနယ်စပ်ကိုဖျက်ချော်ပြီးတော့တွားရောက်ဖို့ပြင်ဆင်နေတယ်လို့မတင်ကားတဲ့နိုင်ငံသား6ဦးကိုထိုင်းနယ်စပ်မှာအာဏာပိုင်တွေဖမ်းဆီးလိုက်ပါတယ်။ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံသားစုစုပေါင်း6ဦးဖြစ်ပါတယ်။သူတို့ကိုမဲဆောက်မြို့နီးနယ်စပ်မှာဖမ်းဆီးခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာနိုင်ငံသားတချို့ဖမ်းဆီးခံရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကထိုင်းခြေစိုက်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
မြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့နယ်ဝမ်ဖာကြေးရွာရပ်ကွက်လေးနီးမှာမြန်မာနိုင်ငံမြဝတီခရိုင်ရွှေကုတ်ကိုလောင်းကစားရုံတွေရှိတဲ့နေရာဘက်ကိုသွားကြမယ်ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံသားတွေဖြစ်တဲ့နိုင်ငံသား6ဦးကိုထိုင်းနယ်ခြားဆောင်တပ်ကတောင်ရင်မြစ်နီးမှာပဲဖမ်းမိခဲ့တာပါဖမ်းမိသူတွေကတော့ကမ္ဘောဒီးယားနိုင်ငံသား5ဦးနဲ့တရုတ်နိုင်ငံသား2ဦးစုစုပေါင်း6ဦးဖြစ်ပါတယ်ဖမ်းမိတဲ့နိုင်ငံသားတွေဟာမဲဆောက်မြို့ရဲ့တစ်ဖက်ကမ်းအင်းကြီးချင်းမြန်မာနိုင်ငံဘက်မှာကာစီနိုနဲ့အွန်လိုင်းလောင်းကစားလုပ်ငန်းတွေမှာလုပ်ဖို့တရားမဝင်သွားရောက်ကြမဲ့သူတွေဖြစ်နိုင်တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်။နိုင်ငံသားတွေဖမ်းမိတာနဲ့ပတ်သက်လို့နေဆက်နေပြည်သူတို့ကတော့အခုလိုပြောပြပါတယ
်။မိတာကအခုလက်ရှိမိတာကကမ္ဘောဒီးယား9ယောက်တရုတ်1ယောက်လို့မျိုးသမီး3ယောက်မျိုးသား3ယောက်။အဲဟိုဘက်ကိုသွားဖို့အစီအစဉ်ရှိတဲ့အချိန်မှာဒီထိုင်းဘက်ကတွေကိုဖမ်းလိုက်တာဖြစ်လာပါတော့။အဲ့မှာကမ္ဘောဒီးယားတို့ဘာလို့အခုဒီမှာနိုင်ငံသားတွေရောက်နေလဲ။အဲ့ဘက်ကိုသွားကြတယ်နေကြတယ်။ပါရရှိရသူလိုက်ကြည့်ကြတယ်အဲ့လိုဥပတော်ကစားဖို့လားသွားလေ့လာဖို့လားပါလဲလို့မသိဘူးမှာ
ထိုင်းနယ်ခြားဆောင်တက်43ကတော့ဖမ်းမိတဲ့နိုင်ငံသားတွေကိုစစ်ဆေးရမှာနိုင်ငံကုလက်မှတ်တွေကင်ဆောင်ထားတဲ့နိုင်ငံသား6ဦးဟာထိုင်းလူမှုကြီးကြပ်ရေးဌာနကနေဖွင့်ပြထားတဲ့နေရာကနေဖြတ်တန်းတာမဟုတ်ပဲတရားမဝင်နေဆက်လမ်းကနေဖြတ်ဖို့အတွက်လောက်တာဖြစ်တာကြောင့်ထိုင်းအနာပိုင်တွေကစစ်ဆေးနေတယ်လို့ဆိုပါရယ်မြန်မာဘက်ကအွန်လိုင်းလောင်းကစားလုပ်ငန်းတွေရှိရာနေရာကိုအင်တာနက်လိုင်းတွေဖြတ်တောက်ခဲ့တာနဲ့ပတ်သက်ပြီးကြိရှုစစ်ဆေးဖို့အတွက်အမျိုးသားလုံခြုံရေးကောင်စီရဲ့အတွင်းရေးမှူးဦးဆောင်တဲ့အဖွဲ့ဝင်တွေဟာ DFI အတွင်းနေဆက်ကိုရောက်ရှိလာခဲ့ပါတယ်အမျိုးသားလုံခြုံရေးကောင်စီရဲ့အတွင်းရေးမှူးကတော့သတင်းတောက်တွေနဲ့တွေ့ဆုံခြင်းမှာအခုလိုပြောဆိုသွားပါတယ
်ဘိုင်ဟိုင်းဘရိတ်ကဆောက်ဆောင်ထားခဲ့လို့ဖန်မြန်မာလက်ခံซึ่งจากนั้นมาฝั่งမြန်မာเนี่ยก็ใช้สัญญาเนี่ยแหละเข้ามาทำการพนันออนไลน์รวมทั้งการ
မြန်မာဘက်ကိုအခုလိုမျိုးအင်တာနက်လိုင်းတွေဖြတ်တောက်ခဲ့ရတာကတော့ထိုင်းဘက်ကနေပေးနေတဲ့ဖုန်းနဲ့အင်တာနက်လိုင်းတွေဟာလောင်းကစားလုပ်ငန်းတွေအွန်လိုင်းကောစင်တာလေးလေးခိုင်းနေတဲ့အကျိုးစီးပွားအဖြစ်သုံးစွဲနေတာကြောင့်ဖြစ်ကြောင်းကိုလည်းပြောဆိုသွားပါတယ်မြန်မာဘက်ကရွှေကုတ်ကိုနေရာမှာနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေလူကုန်ကူးခံနေရတာတွေအတင်းအကျပ်စီခိုင်းခံနေရတာတွေရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့အတွက်ဖိအားပေးတဲ့အနေနဲ့ထိုင်းဘက်ကတော့မီးဖြတ်တောက်တာအင်တာနက်ထတ်တောက်တာတွေကိုပြီးခဲ့တဲ့လတွေအတွင်းကပြုလုပ်ခဲ့တာပါအဲ့ဒီဒေတာနဲ့အနီးတဝိုက်ထိုင်းဘက်ချမ်းမာလည်းအဖမ်းအဆီးတွေဇက်တိုက်ပြုလုပ်နေပြီးဂျွန်လ16ရက်နေ့ကတော့အဲ့ဒီရွှေကုတ်ကိုဘက်ကိုသွားရောက်ကြမဲ့နိုင်ငံသားတွေကိုမဲဆောက်ဘက်မှာဖမ်းဆီးလိုက်ပြီးအဲ့ဒီဒေတာဘက်မှာတော့လုံခြုံရေးကိုပုံမတင်ချက်ထားပါတယ်ရှင်